ါခင်ဗျာစနေညတရက်လီတိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုန်းနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှန်စက်ခွန်တက်မတရားတဲ့နဲ့ဆက်သွယ်မှုဥပဒေပုံမှန်တက်ပြီးတော့ဒီဘောအချင်းထောင်မှာထုတ်နှောင်ထားပါတယ်ဒီ DNA လေးလို့ခေါ်တဲ့တအံပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုဘွဲမှာတည်င်းသွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားတင်ဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တက်ပြီးတော့ဖမ်းဆီးထားတာပါတရားရင်ဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်ဆက်ဆီးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အတန်းဆက်တောင်းကျမ်းသူလို့သူတို့နာမည်တက်ပြီးတော့ခေါ်ဆိုတဲ့ဒိုင်းနာလူမျိုးစုလက်နက်ကိုင်ဖွဲ့တဖွဲ့ရဲ့နေရာမှာတည်င်းသွားယူတဲ့အလုပ်ကိုလုပ်တဲ့တည်င်းသမားတွေကိုတမတော်ကဖမ်းပြီးတရားတင်ဆက်တဲ့ပုံနဲ့အမှုဖွင့်ထားတာကျိုးချောင်းစီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီနိုင်ဆွေးနွေးပြဖို့အတွက်ဒီမနက်ကသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်စာနေစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှကျဆွေးနွေးခွင့်ပေးတော့ပါမယ်။ကျွန်တော်ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုတင်ပြထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။ဤနည်းပို့ပြီးတော့ဆွေးနွေးသူတို့တော်တော်ရှင်သူရှိပါတယ်။ရေလုံးတော့ထိုးစံတိုင်းပဲဒီနေ့ဆွေးနွေးသူလူဦးရေသဘောထားမြင်ကိုစပြီးတော့နားထောင်ကြည့်အောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးတင်ပြသမား3ဦးကိုဒီ18ပုံမှန်တက်ပြီးတော့ဖမ်းဆီးထားတာကြိုးကြောင်းရှိကြတယ်လို့ဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်အမြင်မှာတော့ဒီ2017ဒီအကောင်ပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်ကန့်မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်းရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်။ဒါကိုကြိုးဆိုရဲပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းဖြစ်စဉ်စကားပြောတဲ့ဟာတွေအတူကနဲ့တက်မတော်နဲ့ဟိုလည်းနဲ့ကိုင်းနာလည်းနဲ့ကိုင်းနဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပေါင်းဝင်လာပါတယ်အဲ့ဒီအချိန်မှာဟာလာစတိုင်းနာလည်းနဲ့ဆိုင်နေဆက်တွေ့ပြီးမင်းများတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတော့အဲ့လိုဟိုကိုကတဲ့သတင်းပေါ်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ဗောနော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဦးရဲထွက်လက်ထက်မှာအရင်ဆိုလက်ထက်မှာဗောနော်ဒီလိုသတင်းဟိုဆက်တွေ့ကိုကမှုတွေကဥပဒေနဲ့ညီစွန်းနိုင်လားဆိုအဲ့ဒီချိန်ကအကြံဉာဏ်ဝင်ကြီးလက်ဖြစ်သမရရဲ့ပြောချက်ကိုသိသူလဲဖြစ်တဲ့သူကဒီဟာမျိုးတွေကမကြီးပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဒရင်မီဒီယာကောင်စီနေနဲ့လေတက်မတော်နဲ့ဟိုတွေ့တဲ့အချိန်တွေမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မင်းမြန်ခဲ့တဲ့ဟိုမင်းမြန်ခဲ့ကူတာလည်းရှိတယ်အဲ့ဒီချိန်မှာတော့ဟိုတက်မတော်ဘက်ကဘလူးဖြေးလဲဆိုတော့ကိုယ်ဘာသာကိုစဉ်းစားပါဆိုတဲ့အဖြေမျိုးပဲကျွန်တော်ရခဲ့တာပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုးတင်အသိပေးပြညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအလုံးသိကြအောင်ပညာပြီးမှအရေးယူရယ်ဆိုရင်တော့ဟိုနည်းနည်းကျိုးချောင်းစီလို့မြင်တယ်အခုလိုမဟုတ်ပဲနဲ့ရုပ်ရည်မလိုတဲ့အခါမှာမှဖန်စီအရေးယူရယ်ဆိုတဲ့ဟာမျိုးကတော့ကျိုးချောင်းစီလို့မရှိဘူးလို့ကျွန်တော်မြင်တ
ယ်ဟုတ်ကဲ့ဦးမြင့်တော်ကတော့ပြောတဲ့အထက်မှာအရင်ဆုံးကလက်ထက်ဒီဇိုင်းဝန်ကြီးကနေပြီးတော့ဒီအဆောက်ကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုအဲ့ဒီဒုံကရောရင်ဆိုးကလက်ဆက်ဒုံကရောတတိယသမားတွေအဲ့ဒီလိုမျိုးဒီမျိုးစုတိုင်းသားလက်နက်ကိုင်ဖွဲ့တွေတဲကိုနေနေတွေမှာတွားပြီးတော့တတိယလူမျိုးရှိခဲ့ဘူးပါလားဦးမြင့်ကျော
်ရှိခဲ့ပါတယ်ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူပါတယ်ရှိတယ်ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူပါရှိတယ်အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်ခင်တရက်တည်းကိုကြည့်မယ်ဆိုရင်လည်းမူရစ်ဆိုကမီးရှိုးတဲ့25နှစ်ကိုကြည့်ရင်လည်းအော် SSC SSCD SSC မှာလည်းမြေစေကမြေချိုရယ်ဝါတပ်တော်ဝါဖွဲ့မှာလည်းမြေချိုရယ်တပ်ဖွဲ့မှာမြေချိုရယ်အဲ့ဒီလိုပဲတအောင်းမှာလည်းမြေချိုရယ်အဲ့ဒီသုံးခုလုံးကိုတရင်တော့ဒီသူ့ဟာနဲ့သူသွားကြပါတယ်ဒါပေမဲ့ဟို SSC တွေပဲ1 high နဲ့သွားတဲ့တရင်တော့တွေအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါပဲသွားတဲ့တရင်တော့တွေပြဿနာမကြုံခဲ့ရဘူးဒါပေမဲ့ DNA လေးတက်ကသွားတဲ့တရင်တော့တွေ ပြဿနာကျင်းဝါတယ်ဆိုတော့အဲ့ဒီဟာကလည်းတစ်ခုခု DNA ကိုမဲတာလားဒီ DNA ပဲသွားတဲ့တဲ့နောက်မဲတာလားဆိုတဲ့ဟာစစ်တပ်ဝင်
ဆိုတော့
တစ်ခုခုတော့စဉ်းစားတယ်
ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်တော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်ကဒါကိုထိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လုတ်တယ်လို့ယူဆဖို့ရာမခိုင်လုံဘူးလို့ပြောရမှာပေါ့ဦးမြင့်တော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုပ်ချုပ်တဲ့လူအာနာတစ်စိတ်တစ်ပိုင်းအာနာတချို့ရှိတဲ့လူတွေကသုံးတရားဥပဒေမှာရှိရင်ပြင်ရတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ဖြစ်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ဖြစ်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမသိတာတတိမပြည့်မိတာလည်းမဟုတ်ဘူးတိုးရင်လည်းအဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားကြားသိခြင်းဟိုသတိပေးခြင်းမရှိပဲနဲ့အခုလိုအချိန်မှာလုတ်တဲ့ဆွဲဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေအထားကိုတွန်းနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တဲ့ဆွဲဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလိုလာတဲ့အခါမှာဒီစုံတရားအရေးယူလဲစားချေသလိုမျိုးတဘောအပြင်မျိုးတက်ရောက်တယ်လို့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့ဘူးစီသူအောင်မြင်ကရောအခုလို့စက်ခွန်တင်းနဲ့ဖမ်းနေထောင်ဟိုအခုထုတ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကျိုးကျောင်းစီလိုတွေလို့မြင်ပါသလားဘူးစီသူအောင်မြင
်အဲဒီလိုမျိုးခုနတော့ဦးမျိုးပြောတဲ့စီမှာမှားနေတာတခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲ့ထုတ်ကဒီလိုမျိုးဟိုတဘုံငယ်ငယ်ထဲမှာသွားပြီးတော့မှတရင်ယူတာကိုဦးရဲ့ငယ်ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူးအဲ့တော့ကတရင်တော့တည်းနေတော့သူပြောတာတခုတည်းပဲခင်ဗျားတို့ဘလို့ဟိုရည်ကလေးဆိုတဲ့အပေါ်မူတည်ကလေးဆိုတာကိုပဲသူပြောခဲ့တယ်။အခုဒီပြဿနာဖြစ်လာတော့လည်းဒီရထုတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့ဒီမှာအဲသတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲသတင်းသွားယူလို့ရတယ်။ဥပဒေနဲ့အညီသတင်းသွားယူတယ်ဆိုရင်အဲဆက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးသွားတာတို့ဘာလို့ပေါ့နော်။အဲ့လိုမျိုးဆိုရင်ဆက်ဆိုင်ရာကဥမာရှင်းနေနေပါလေရှင်းနေဒီမှာသွားပြီးတော့ယူပြီးဖြစ်စီပေါ့နော်။ဆော့ဆော့အမေကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်။ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှာ18တိတို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်လုံးမှာလုံးလုံးကြီးအချိန်ထိပါတည်ခြင်းဥပဒေဖြစ်နေတယ်။တည်ခြင်းဥပဒေဖြစ်နေတဲ့အခါကျတော့သဘုံနေမီမှာသွားပြီးတော့ဆက်တွေ့တယ်၊ပြုတယ်၊လုပ်တယ်ဆိုရင်အဲဒါကတော့ဘာလို့မဆိုဥပဒေနဲ့ညှိဆုံးမယ်။အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းသွားယူခြင်းနဲ့အဲဒီလိုမျိုးသွားပြီးတော့မှလုပ်ခြင်းနဲ့ဆိုရင်သူကဘာမှပြောမထားဘူးဆိုရင်တော့အဲသူကဟိုဒီဥပဒေရဲ့အောက်မှာပဲသူကရှိဦးမှာပဲအဲတကယ်လို့သူကသတင်းမီဒီယာဥပဒေနဲ့သူကသွားခြင်းလေဆိုရင်တက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါတိုင်းလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှခွင့်ပြုချက်ရလို့ဆိုရင်တော့အခုဒီပြဿနာမျိုးမပေါ်နိုင်ဘူ
းဟုတ်ကဲ့
နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုဒီလိုလုပ်ပြောမှာဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွှတ်တော်ကဒါတိုင်းပြည်လုံးမှာအဲလွှတ်တော်တွေထဲမှာသူရနေပြီးတော့မှDNA အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအကြမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်သူချင်းမြင်တာကတော့ဒီမျိုးဖမ်းဆီးလိုက်တာကိုဟိုတပ်မတော်ကကျွန်တော်နားရတာသူ့လို့သူလောက်တာပဲ။အဲ့တော့ဒီသတင်းမီဒီယာတာဝန်ရှိတဲ့လူတွေကသာအခုတော့လို့ ARV ဆို ARV TV ဆို TV သူတို့ချွတ်တဲ့အဲ့ဒီဒါတွေတာဝန်ရှိတဲ့လူတွေကကိုယ်တရင်တော့ဒီကဒီလိုအခြေအနေမျိုးမှာသွားရမယ်ဒီလိုဥပဒေကြီးရှိနေတယ်အဲ့ဒါကြောင့်မလို့ဒီလိုအန္တရာယ်မျိုးကြုံနိုင်တယ်ဆိုတဲ့ဥစ္စာကိုသူတို့ကြိုတင်သတိပေးပြီးတော့မှအဲလွတ်တာလားတမမို့ရင်လုံလောက်တဲ့ဟိုဖွင့်ထောက်မှုတွေဥပဒေနဲ့ညီဖြစ်အောင်စီစဉ်မှုတွေပြီးပြီးတော့မှလွတ်တာလားအဲ့ဒီမှာတာဝန်ရှိမှုကကျွန်တော်နားရတာကတော့ဒီလောက်ဒီဖန်ကြီးခံရတဲ့ဥစ္စာမကောင်းပါဘူးတရုတ်ကိုမကောင်းပါဘူးတိုင်းပြည်အတွက်ကိုဒါပေမဲ့အဲ့ဒီဥစ္စာတာဝန်ရှိမှုကသက်ဆိုင်ရာသတင်းဌာနတာဝန်ခံတွေမှာပဲတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့ဦးစိုးသူကပြောတာကရှမ်းပြည်နယ်လွတ်တော်ကိစ္စအတန်းပဲဖွဲ့စည်းလို့ဒါပေမဲ့ပြည်နယ်လွတ်တော်ဆိုတာကကျွန်တော်ကြည့်နေတာပဲရှိတယ်လေ။ပြည်နယ်လွတ်တော်ကသတ်မှတ်တိုင်းဒီဥစ္စာကဥပဒေလိုအာဏာတည်တယ်လို့တော့ပြောလို့မရဘူးမလား
။ဟုတ်တယ်ဒါပေမဲ့ခုနကကျွန်တော်ပြောသလိုသတင်းမီဒီယာလုံကလုံတဲ့လူဆိုတဲ့ဥစ္စာကဒီကဲဥပဒေကြီးကဘာရှိတယ်လဲတို့သတင်းတောက်တွေကဘယ်ဥပဒေအောက်မှာအလုံးလုံးနေရလဲဘယ်ပြည်နယ်မှာဒါလုံနေရသလဲဆိုတဲ့ဥစ္စာကျွန်တော်တို့အများကြီးကြည့်နေလို့လို့ရတယ်။
ဟုတ်ကဲ့။
အဲ့ဒါကြောင့်ပြောရင်ဥမာကျွန်တော်အင်တာဗျူးတယောက်ဖြစ်တယ်။ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းတောက်ကြီးရဲ့ဒီအပက်အန်ဒီရဲ့လုံခြုံရေးတခြားသောဥပဒေရအရေးယူခံရနိုင်ရေးအဲ့ဒါတွေကိုကျက်ဆဖို့လို့ရတယ်။အဲ့ဒါအရေးကြီးဆုံးအချက်ပဲ။အဲ့ဒါကိုကျက်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်ပြင်မယ်လို့ကျွန်တော်နားလည်တယ်။ဘာလို့လဲဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလည်း ဒါဥရင်းနဲ့ညီတဲ့သွားယူတယ်ဆိုတဲ့ပုံစံမျိုးဖြစ်ဖို့လိုတယ်လေအဲ့ဒါကြရင်ဟုတ်ပြီ DNA လေးနေမီတဲ့ကိုသွားကျင်တယ်ကျွန်တော်တို့ဒီဟာအတွက်ခွင့်ပြုမလားခွင့်မပြုဘူးလားဘာညာဆိုတဲ့ဥစ္စာတွေကိုပြည်ပြည်ချင်းချင်းကျွန်တော်တို့ရှုပ်မဲ့လူတွေအနေနဲ့ပေါ့နော်ရှုပ်မဲ့မီဒီယာအနေနဲ့ပြည့်စုံအောင်ဟိုလုပ်ပေးလိုက်စမယ်လို့ကျွန်တော်နားလည်တယ
်အ
ဲ့လိုမလုပ်ပေးဘူးဆိုရင်တစ်ခါကနားလည်ရမှာတော့ဥပဒေတွေရှိနေတော့ဥပဒေတိုင်းအရေးယူလာရင်တော့ဒီလိုပြဿနာတွေကျုံမှာပဲဆိုတာကိုတော့ဒီလိုပြည်ပြည်နားလည်ဖို့တော့ကြိုးတယ်လို့ကျွန်တော်ခင
်ဟုတ်ကဲ့နောက်တစ်ခုကဒီသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအရကသူကအဲ့လိုမျိုးနေရာတွေကိုသွားမယ်ဆိုရင်တက်ဆိုင်ရာအာဏာပိုင်တွေလည်းဖြစ်ဖြစ်နေနေကဖွဲ့စည်းပေးစီသူကကြိုပြီးတော့ခွင့်ပြုချက်ယူပါမယ်ပေါ့ဟာလားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့တက်ဆိုင်ရာအဲ့ဒီမီဒီယာတစ်ခုချင်းစီတော်နဲ့ကောင်ကိုတွားကြည့်မယ်ဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘယ်သူဒီမှာခွင့်ကောင်းရမလဲဘယ်နည်းနဲ့လုပ်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုကြိုးစားရမယ
်
ပြီးတော့အားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့ကဒီလိုမျိုးတွားတယ်ဆိုဘယ်လိုဖြစ်နိုင်လဲဆိုကြိုတင်ပြီးတော့မှဒါအကုန်လုံးဟိုကြိုတင်ပြီးတော့လှုပ်ရှားပေးဖို့ဒူတယ်လို့ကျွန်တော်နားလည်တယ
်ဟုတ်ကဲ့ကြာကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုရဲ့ပထမဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုသဘောတူတယ်ပဲနဲ့သဘောမတူတယ်ပဲသုံးခုစီကျွန်တော်ရေးထားပါတယ်ကျွန်တော်တို့အဲ့ဒီမှာရောက်လာတဲ့မှတ်ချက်အများစုကတော့ဒီလိုမျိုးတက်ကဖမ်းနေဆိုတဲ့ကိစ္စကိုသဘောတူတဲ့ရေမျိုးနဲ့ရေးကြတာလေများတယ်ဆိုတော့ကျွန်တော်ကြိုတင်ပြီးတော့အတိအပြေပြရစီဆိုတော့အောင်စောဦးဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဥတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဓာတ်အုံနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်တိုင်းနာရည်တဲ့များလုံးနဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့ကြားရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာ့ရာသီဥတုပြောင်းလဲမှုကြောင့်လူ35သန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အရေးမဆိုင်ပဲဘာသာသာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ပြမလိုက်တဲ့မီဒီယာဖြစ်ကပြောရမရစောင့်ကြည့်နားထောင်ပါမည်တဲ့အောင်စုံဆိုတဲ့အကောင့်ပါရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကျော်ဆိုတဲ့အကောင့်ပါရှင်ကမဖြစ်တင်ပါဘူးဒါဆိုတရင်တော့တွေအကုန်လုံးထောက်နဲ့ကထွက်ရတော့မှာမဟုတ်ဘူးတဲ့တန်းနဲ့မဲ့တဲ့ကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမယ်တော်တော်ရှိသူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လည်းမှာဆွေးနွေးမယ်လူ6ဦးရှိပါတယ်အတန်းနိုင်ဆုံးလူရင်းတူချင်းတိတိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လည်းဆွေးနွေးပါခင်ဗျာ
တရင်းမောင်များဒီတူချင်းဒီနိုင်ငံစီရဖြစ်ပြီးဒီလိုအကြောင်းကြီးအကျိုးကောင်းတဲ့ဒေဝိုးတွေတော့ရှေ့ရအများအတွေ့တရင်းမောင်များဒီရုပ်ရှင်ပေါ်မှာဖြစ်ပြီးဒီတရင်းတော့ခုမရှိခြင်းတရင်းတော့အများကိုကြည့်ရတော့အရှေ့ရအများဒီဒီနိုင်ငံစီကျန်နေတော့နိုင်ငံသားဖြစ်ပြီးရေကန်လူကိုဆင်းရဲနေတဲ့နိုင်ငံသားဖြစ်ပြီးဒီကိစ္စရွေးချယ်ထားတော့အမေရိကန်ဆိုရလက်ထက်တွင်ဒေသအများခန်းပြီးခံရခြင်းဒေသအများအသက်ခံရခြင်းဥပမာဆိုရင်တော့ကာကြည့်ခြင်းတရားပြဆရာကြီးများကြားကြနေသည်အမေရိကန်ဆိုရသည်ဒေသအများနှင့်ဆန်းကျင်ပြီးဒေသတွေတောင်မှဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိမည်တိုင်းပြည်တို့ကအောင်ဖန်ပြီးနိုင်သည
်ဟုတ်ကဲ
့ဒေသအများသည်ဒီလိုမျိုးအတွက်ဒေသတွားယူတာကိုတက္ကသိုလ်ကာကြည့်ဆက်ကွန်ဖြစ်ခြင်းဒီကံတရားဆွဲခြင်းဒီအတိုင်းမရှိပါ
ဟုတ်ကဲ့
ဒီကံတော့အလုပ်ကိုပြောင်းလဲဆောင်ခြင်းဖြစ်ပြီ
းဟုတ်ကဲ့ပါဦးကမောင်လေးဟိုတင်းစုအားကြီးတင်ပါတယ်ဆွေးနွေးတာကျွန်တော်ကကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်တော့ဆွေးနွေးတာကဦးကမောင်လေးဆွေးနွေးတာကပြညာချက်လို့ဖြစ်နေတာတော့ဟိုဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပို့ကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင်းရွှေပါကိုတင်းရွှေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခုနနှစ်ယောက်ပြောတဲ့အချိန်မှာတော့ကျွန်တော်နှစ်ယောက်ကလုံးပြောတာကိုနည်းနည်းတော့သဘောကျပါတယ်ဒါပေမဲ့လည်းသတင်းသမားတွေဆိုတာတော့သူတို့သတင်းဖြစ်တဲ့နေရာတွေမှာပြည်သူတွေအတွက်အကောင်းဆုံးအစိုးသတင်းဖြစ်ပြီးအကောင်းသတင်းဖြစ်ပြီးအဲ့ဒီသတင်းတွေကိုရရှိရန်အတွက်သူတို့ကြိုးပမ်းအားထုတ်ခြင်းဖြစ်ပါတယ်ဒါကြောင့်မို့အဲ့လိုသွားရတဲ့အချိန်မှာဥပဒေနဲ့တုံ့ပြန်ရည်ဆုံးခဲ့မယ်ဆိုရင်လည်းအဲ့ဒီအာဏာရှိတဲ့ပုဂ္ဂိုလ်တွေကဒီဥပဒေအတိုင်းဒါတုံ့ပြန်ရောက်ကိုနင်းနာနဲ့နင်းနာတယ်လောက်ဒါမှမဟုတ်အဖွဲ့ဒီတစ်ခုဖြစ်နင်းနာမဲ့တော့၎င်းအဲ့လိုဟာနည်းနဲ့ညှိစွန်းနိုင်မယ်ဆိုရင်လည်းဒီအမှုဟာဆက်ခွန်ပြင်းနေတော့ညှိစွန်းနိုင်ဖို့အလားအလာတော့ကျွန်တော်တော့မသိဘူးဗျာကျွန်တော်အမိမာတော့အဲတကယ်လို့ဒီအမှုကပါလာမယ်ဆိုရင်လည်းသူတို့ပါလာလို့ရတာပဲ
ဟုတ်ကဲ့ခင်ဗျ
ာဒါကြောင့်ဒီလိုတော့ဟိုကျုံရကျမ်းသာအဲ့လိုတော့ဆွဲစည်းနေနေဆိုရင်တော့ခုနပြောလိုမျိုးတတင်းသမားတွေကတော့ခေါင်းတွေကတော့လွတ်တော့မှာတော့မဟုတ်တော့ပါဘူ
းကျေးဇူးပါကိုတီစီမလေးရှားနောက်တစ်ယောက်ကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆိုလို့ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့တည်င်းသမားတွေကိုအပြေအဝအထောက်ခံပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အခုအစိုးရရဲ့စစ်တပ်တွေပြောနေတာတွေကတော့ကျွန်တော်တို့ကတော့မာယုံလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့နော်ကျွန်တော်နိုင်ငံမှာတော့အစ်ပေါင်းများစွာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကိုနော်အကြမ်းဖက်လှုပ်ဆောင်နေတာဆက်ဖြတ်နေတာအများကြီးရှိပါတယ်ခင်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ ဒီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကနော်လိမ့်လေလက်စားပြီးတော့ကျွန်တော်တိုင်းလားပြည်သူအမှန်မှဒုက္ခပေးနေတဲ့အဖွဲ့အစည်းတွေလို့ပဲကျွန်တော်ကတော့မြင်တယ်။ဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့နိုင်ငံမှာနော်ကျွန်တော်တို့ကိုယ်တိုင်ကခံစားလာခဲ့ရပါပဲ။ဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့နော်ဒီလိုအဖွဲ့အစည်းတွေနော်ကလေးသမားတွေအမြန်ဆုံးတော့ဝင်ရောက်တော့လိလာဖို့လိုတယ်ဗျာဒါမှသူတို့အမှန်တရားကိုသိမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကုတီနေမှု Facebook ပေါ်ကမက်ချ်တစ်ခုကျွန်တော်ထပ်ဖတ်ပြပါဦးမယ်ပြင်နေဆွေးနွေးသူတွေပဲမလဲခင်ပါဖုန်းကိုဆိုတဲ့အကောင့်ပိုင်ရှင်ကလေးစားရင်ကြီးစွာပြောပြရစီဖန်းစီတာမှန်ပါတယ်ထိရောက်စွာအေးအေးယူပစ်တင်ပါတယ်ကျွန်တော်လည်း VOA ကိုမေးပြရစီကျွန်တော်တော့မဖြေနိုင်သေးပါဘူးခင်ဗျာဒါနောက်ဆိုတာနဲ့ချုပ်ချာအာနာစီကံမလိုက်တာပဲဝင်ချင်းတို့ဝင်လိုင်စင်နဲ့ကာစီပြီးတရင်ပြလို့ရပါသလားခင်ဗျာဒရင်တော့ဆိုတာနဲ့ပဲလှုပ်ချင်တယ်လို့လှုပ်ကြည့်နေရမလားခင်ဗျာသိကြပြီပါဦးနောက်လင်းလေးဆိုတဲ့အကောင့်ပင်ရှင်ကတော့တရင်သမားတွေကိုသူတို့လိုချင်တဲ့အချက်လက်တွေတရင်သွားယူတာပဲတောင်းကျမ်းသူတွေကသူစကားတိုင်းမှာနော်ခွင့်ပြုပြီးစိတ်ဆိုးရောက်ခွင့်ပြုဘူးဆိုတော့တရားမကြပါဘူးမတရားအသိဖွဲ့လို့ပြောရအောင်ဒိုင်းနာလည်းနဲ့ကင်တွေနိုင်ငံတကာရဲ့အေးအေးယူတန်ခတ်မှုကိုမခံရဘူးပါဘူးဆက်နာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရဲ့အေးအေးယူတန်ခတ်မှုကိုခံရတာပါတဲ့ဆိုတော့ဦးမြင့်ကျော်ကြီးတော်ရရှင်ရတော့သဘောရမြင်မျိုးပါပဲသဘောတူတာရှိပါတယ်သဘောမတူတာရှိပါတယ်ခုနကတော့ဥရှိတော်မြင်ဆွေးနွေးတော့တဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတဲ့အခြေအနေကျွန်တော်တခြားနိုင်ငံတွေပြောရဲဆိုရင်တော့ထားလိုက်ပါတော့လေတခြားဟာလာတရင်လောက်ခွင့်တိုးတက်ပြီးသားနိုင်ငံတွေမှာကတော့တရင်တော့ဆိုတဲ့ဥစ္စာကတရင်သမားတွေဒီကြိုက်တဲ့လူနဲ့တွေ့ပြီးကြိုက်တဲ့တရင်ယူလို့ရပါတယ်ဘာပုံမှန်နဲ့မှဖမ်းလို့မရပါဘူးဒီဟာတွေကျွန်တော်တို့ပြောကြပါစို့လို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ဆုတ်ထွေးတဲ့အခြေအနေမျိုးမှာတရင်သမားတွေနေနဲ့ပိုပြီးတော့တတိထားတဲ့နဲ့ရှိထားတဲ့ဥပဒေတွေကိုတိကျကျင့်ပြီးတော့မှလုပ်တင်တယ်ဆိုတဲ့ထောက်ပြချက်တွေမှန်ကန်သိရတဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗျာ
ဒီလေဥပဒေတွေကတော့ရှိပါတယ်ဒီ18တိကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့တော်တက်တန်းမှာမေကွန်းထောက်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟာလာမတရားတင်ပယ်ဖြတ်ပြီးမယ်လို့ပြောတယ်မထိုးရသေးရမပယ်ဖြတ်သေးဘူးနော်အစိုးရကတော့ကျွန်တော်ထင်တာတော့18တိဆိုတဲ့ဟာကဟိုပြီးခဲ့တဲ့ social media ဆိုတာလက်ထက်တမ်းတော်ဆိုတာလက်ထက်ဒီမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နက်ကင်ပြိပခါမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကိုကြောက်တဲ့လူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့ယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကြခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုစမ်းစစ်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးကိုတင်တယ်တို့တော်လည်းဒီဟာမပယ်ဖြတ်နိုင်သေးဘူးလို့အဲ့လိုဟိုလွတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဆိုတော့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလေအခုကပြန်တုံးတက်ကြရယ်ပြင်ဆင်ဖို့ဟိုရင်းကြရယ်အဲ့ဒီချိန်မှာပဲဒီပြိုင်နဲ့တည်းလက်ရှိလုံးနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နိုင်တော့ဟိုအရင်ဆောင်ဖို့ဆိုတော့ဥပဒေလိုက်နာဘေးကင်းကွာဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာတည်င်းသမားလေးတည်င်းသမားအလုပ်ကိုသူလုံးလို့ရတဲ့အတိုင်းကြာပြီးလုံးကြတာပေါ့နော်အဲ့ဒီနေရာမှာတစ်ဖက်ကအာနာကြီးရဲ့လူဟိုသူတို့မှာဟိုနေရှိတဲ့လူကဟိုအေးအေးယူနေဆိုတဲ့ဟာမျိုးမှာတော့ညာတာတဲ့ဟိုလှုပ်ဆောင်မှုမျိုးဖြစ်တင်တယ်လို့ကျွန်တော်အဲ့ဒီရှိတော်မှာကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစုတော်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလားတမတော်အနေနဲ့ရောဒီကိစ္စမျိုးမှာစက်ခွန်စက်ခွန်တက်ဆိုတာကကျွန်တော်တို့ဒီအားလုံးသိကြပါတယ်ဒီချိန်လုံးကလည်းပဲဟလားဆိုရှယ်လေးဆိုရလက်ထက်မှာစက်ခွန်တင်နဲ့ဖမ်းခဲ့တာတွေထောင်ချခဲ့တာတွေအများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်နဲ့တွေ့ဘူးပါတယ်ဒီစက်ခွန်တင်ဆိုတဲ့ပုံမှာတကယ့်ကိုကြီးလဲသုံးခဲ့တာငါးညလို့စက်ခွန်တင်သူစက်ခွန်နှစ်ကတော့တကယ်လက်နဲ့ကင်ငိုးလို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူရပြန်လာတယ်သူတို့ကဘာလဲတမလည်းမပါဘူးသူတို့ဒီအဖွဲ့ဝင်တွေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးပေးကြတယ်ဒီတည်င်းသမားတွေဆိုတာလည်းတည်င်းလောကမှာထင်ရှားတဲ့တည်င်းသမားတွေတည်င်းသမားတွေလူပြည်များတဲ့တည်င်းသမားတွေဆိုတော့တက်ကဓာကြီးကိုစက်ခွန်တင်ကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့စိတ်နည်းနည်းပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီပြောမျို
းအဲသူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကရတော်ကပြောတဲ့ဥစ္စာကိုသိကြပါတယ်ဒီ18တိကမကောင်းဘူး16ကကြီးကမကောင်းဘူးပါညာဒါကဥပဒေရေးရာရှင်းပြရမယ်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့ဒရင်းနောက်တွေကဘယ်လိုလဲအဲဒရင်းနောက်တွေကဟိုတကူဒရင်း၆လမ်းမှုအတွက်ကိုဟိုဘက်ဥပဒေကြီးဖြတ်ပြီးပါဒီဘက်ဥပဒေကြီးဖြတ်ပြီးပါအဲဒီဒီမျိုးကြီးရွှေလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလေဖို့ကဒီဘက်ဥပဒေကြီးရှိတယ်ဆိုရင်ဒီဘက်ဥပဒေကြီးနဲ့အရေးယူရင်ကိုဘက်ကပြင်ဆင်လာတာမရှိဘူးပေါ့နော်ဒရင်းမီဒီယာဥပဒေမှာတော့ပြင်ဆင်ဖို့သူပြီးထားတယ်အဲပြီးထားတဲ့ဆိုတော့ဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်လည်းမရဘူးဟုတ်ပြီအဲ့ဒီဥစ္စာကဟိုတစ်ပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမလို့ကလည်းဒီပုံမှန်နဲ့ဖြာမိတယ်လို့အရေးအဥစ္စာပုံမှန်ဖွင့်လိုက်ပြီ။ဟုတ်ပြီအဲ့ဒီခါကျရင်တော့ လုံးချာကတော့အခုတလောကျေပေါ့ကျွန်တော်တို့လုံးချာကတော့တခုတည်းရှိရဲ့တမလို့ပဲကိုပြေချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစ္စာတရင်သွားယူတာပါဆွဲလို့ယူလာတဲ့အထောက်ထားတွေလည်းရှိပ
ါ
ဒီဥစ္စာတွေကတရင်သွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရဲ့တမလို့ဘက်ကအမှုကိုဖွင့်လာတာကိုရုပ်သိမ်းပြနေအောင်နေပါတယ်ကျွန်တော်တို့ကြိုးစားရမယ်ဒါတော့အမှန်ပါပဲ
ဒါပေ
မဲ့အဲ့လိုမျိုးလုံးချာဥစ္စာကလည်းလောလောဆယ်ဖြစ်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကပြောသလိုတရင်ယူတဲ့တရင်မီဒီယာတွေကအဲ့ဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ပြမလိုပါဘူးပါ냐ဆိုရင်ဒါကြီးကလည်းဒါမဖြစ်ဘူးတိုင်းပြည်မှာကတော့ဘုရားတော်တို့ဒီမှာနိုင်ငံကြီးရအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာကလည်းဒီကဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေသတိထားပြီးတော့မှကိုယ်ယူမယ်ဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားပါပေါ့တပုံးလေးကြီးသွားရမယ်သတင်းတော့ယူရမယ်မှန်တယ်အဲ့ဒါယူတဲ့မီးတွေကိုသတင်းပြည်ဖြစ်အောင်လောက်ရမှာကသတင်းမီဒီယာတာဝန်ယူလာတဲ့လူတွေသတင်းမီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေသူတို့ကဒီတာဝန်ကိုသိကြတော့မှမဟုတ်လို့ပဲနဲ့အဖန်ခံရတဲ့ခါကျတော့မှဟိုလူကိုအဖြစ်ပြောဒီလူကိုအဖြစ်ပြောဆိုတဲ့ဥစ္စာကဒါသိပြီးတော့ကောင်းတဲ့ကိစ္စလို့
တတိယမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့တွန်းတွန်းကျင်ကျင်လုပ်နိုင်ဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုနားလည်ပါတယ်ဆိုတော့ဒါအစ်ဆုံးလေးမဲ့သောရဆင်းတွေကိုစက်ပြီးတော့ပုံရောက်ကြံပါတယ်ကျွန်တော်တို့အချိန်တိတ်မရှိတော့ပါဘူးအတက်နိုင်ဆုံးထပ်ပြီးတော့တောင်းပါပါတယ်လူရင်းတို့ရှင်ဆွေးနွေးပြပါနော်ဝေးနိုင်ငံကဥကန်အေးဆွေးနွေးပါခင်ဗျာ
ဟုတ်ကျွန်တော်ပြောချင်ပါတယ်ဒီမှာအခုစတင်ကြောင့်ဒီကိုဘာတင်းဆန်းလာတာတကယ်တကဘဘလူးတော့ဖိုင်ရမယ်သူကဥပဒေနဲ့လည်းမဆိုင်နဲ့သူကရဲဖိုင်ရင်တော့လက်ခံပါတယ်အခုစစ်တပ်ကတော့တိုက်လက်နဲ့နဲ့ကိုင်းတော့သူကစစ်ကခွင်းစစ်ပဲရှိတယ်ဆိုတော့လူကိုရဲကိုမျိုးတော့ဖိုင်လို့ရမလားသူကတကယ်ဆိုစစ်မျိုးမျိုးမတိုက်ဘူးကသူမျိုးတိုက်မိမှသူနှိမ့်ဆက်လာတော့ဘလောက်များနေပြီလဲအခုစစ်ပေါင်းတော့60 50ကျော်ပါပြီအခုဒီသူအကြည့်ကမပြတ်သေးဘူးတွေ့ကြည့်တယ်စစ်တပ်ကလည်းသူတို့မဆိုင်ဘဲအလုပ်ကသူလုပ်နေတော့တိုင်းမျိုးတော့တက်ဖို့မဟုတ်တိုင်းမျိုးဖြတ်စည်းနေတော့အစ်စ်ပဲရှိတယ်ကြာ
ဟုတ်ကဲ့ပါဦးကံကြီးကျေးဇူးများရှိတင်ပါတယ်နောက်တစ်ခုကိုဆက်လက်ဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကပိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့တရင်မီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြံဉာဏ်တော့ပြောပါပေါ့ဗျာမီဒီယာရဲ့သဘောတဘာဝကိုမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်လာလဲဆိုတော့မီဒီယာသမားတွေဟာမယ်ရာပေါ့နော်ဟိုဘာခေါ်လဲဆိုကြိမ်မှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့ဖြစ်ပါတယ်ကိုဟာတရားတကြီးလည်းမဟုတ်သလိုကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲဆိုဘယ်ခန္ဓာဖြစ်တယ်ဆိုတဲ့မဲရာအဖြစ်ဟာလားလို့ပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းနဲ့မြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိခြင်းပါပဲ
ဟုတ်ကဲ့ပါ
အင်းအချက်ကတော့ကျွန်တော်ပါပြောချင်တာလေဆိုတော့အဲ့လိုမေရာနဲ့ပြတာတော့ပါဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါဥပမာတကွဟို
ဘယ်နည်းဦးလေးကြိုလိုရင်းတို့ရှင်းလို့ပါနော
်ဆက်လေးဆိုပါဆိုဟိုနောက်ကျောင်းကျန်းကိုပဲပြမလားရှေ့ကျန်းကိုပြမလားဆိုတာကဟိုသူ့ရဲ့စတန်ဒတ်နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှကြတော့နောက်ကျောင်းကျန်းတော့ပြရင်ရင်ကြီးတယ်လို့ပြောမှာပေါ့နော်ရှေ့ကျန်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့ဒီလူတွေကစင်တက်ကလွဲနေရလို့ထင်တာပေါ့နော်မေရာသမားကြီးတုံးတဲ့ခုနပြောတဲ့မီဒီယာသမားကြီးတုံးတဲ့မေရာကစင်တက်လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုနေဦးလေးနောက်ဆုံးတစ်ယောက်ပါမော်လိုက်မျိုးကကိုမျိုးမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုရှင်နေတဲ့အခုဘယ်လိုလဲဘယ်လိုဆိုတော့လဲမဆိုပါဘူးကောင်းပါလေကျွန်တော်အရင်နဲ့အစ်စ်တင်လာတော့ဟုတ်ကဲ့တရင်းသမားတွေကိုတရင်းသမားနဲ့အညီကျွန်တော်ကဖြစ်တာဘယ်လိုပြောဆိုတဲ့ပုံစံမျိုးဖြစ်နေမှုရှိနေရှင်သူကအမှန်တန်တယ်လားမမှန်တန်တယ်လားသိသိကြီးကြီးဆိုတော့လက်တင်လက်တိုက်တာကိုလွတ်လို့ရပါတယ်ကျွန်တော်ဖြစ်နေတဲ့အကြောင်းအရာကိုတိတိလေးချက်ပြောလို့ဖြစ်နေရဲ့ဒီနေ့တော့လည်းမသိတော့ဘူးဆွေးလို့ရဘူ
းဟုတ်ကဲ့ပါဦးမျိုးမြင့်ကျေးဇူးအများကြီးတင်ပါတယ်အကြောင်းအရာနဲ့ဆိုင်တာကိုပဲဆွေးလို့ပါခင်ဗျာစနေနေ့ဟိုတော့ကမဆွေးလို့ရတဲ့အကြောင်းအရာကျွန်တော်တို့ဒီမှာပြောလို့လေကျွန်တော်လည်းဘာမှမတတ်နိုင်ပါဘူးเนาะကျေးဇူးအများကြီးတင်ပါတယ်ခင်ဗျာနောက်လည်းဆွေးလို့ပါFacebook ကမှတ်ချက်တစ်ခုတင်ပါတယ်တစ်ခုကပိုင်လေးဆိုတဲ့အကောင့်မှာရှင်းဆွေးနွေးထားတာပါမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရအတိမတ်ပြုတ်ထားတဲ့အဖွဲ့အစည်းမဟုတ်တာကိုမတရားသိမ်းလို့ခေါ်နေပါတယ်ဒါကြောင့်လေဖွဲ့အဲ့ဒီလိုဖွဲ့စည်းမှုနဲ့ဆက်သွယ်တဲ့ဘယ်လိုလူမျိုးကိုမဆိုဒီဇယ်ဥပဒေနဲ့အရင်းယူတာဟာဥပဒေရဆောင်ရတာဖြစ်ပါတယ်တဲ့နောက်တစ်ယောက်ကတော့မိုးကြိုဆိုတဲ့အကောင့်ပိုင်ရှင်မှာမဖြစ်သင့်ပါဘူးဒါဆိုတရင်တော့ဒီအကုန်လုံးထောင်ထဲကထွက်ရတော့မှာမဟုတ်ဘူးတဲ့တခါအီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်နိုင်ငံမှာနေတဲ့မောင်တက်တနာကတော့အဲ့ဒီဒီလိုဆိုရတဲ့ဒီမိုကရေစီပြည်ပြောင်းလဲရေးနဲ့ဒီရင်းညာကြီးတခြားရေးကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အခန်းကဏ္ဍအလုံးအရေးကြီးတယ်လို့ယူဆပါရတယ်။အထူးသဖြင့်ပြည်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဥဆောင်ပါဝင်နေတဲ့အစိုးရရဲ့နဲ့တမတော်ရဲ့အားသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့။သူစီတော်ဆွေးနွေးတာနောက်တော့နည်းနည်းရှိပါတယ်။ကျွန်တော်တင်တယ်နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းကျစကားကြားခြင်းကိုဖြတ်လိုက်ပါစေ။ဆိုတော့ဦးမြင့်ကျော်ရင်ပြောပါခင်ဗျာကျွန်တော်တို့တမနစ်ဆိုတော့တယောက်ကိုမိနစ်ဝက်စီလောက်ရပါမယ်။ဒီကိစ္စကိုအပြည့်အစုံဘယ်လိုဖြေရှင်းနေတယ်လို့ယူဆပါတယ်ခင်ဗျာ။
ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးကြီးခဲ့တဲ့နေနေရှိစဉ်2012ပြည့်အခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးဒီနေ့ကိစ
္စတရင်မာရီ18တင်တ
ယ်ဒီလိုမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့အောက်တက်ဖောက်ပါတယ်ဘယ်နဲ့ပတ်သက်လို့
ဟုတ်ကဲ့
ဆက်နေဖြစ်တဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆုံးတဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့ပြည်သမားတွေကိုတတိပေးတဲ့သဘောမျိုးနဲ့လည်းဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအတိပေးလို့ရပါတယ်ဒါကတော့စမ်းမတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်နေမှာပါ
ဟုတ်ကဲ့ပါဦးစီတူအောင်မြင့်တွေပြောပါခင်ဗျအ
ဲအဲ့ဒီပရမတ်တစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိခိုက်မျက်နှာမှုရှိတာပေါ့နော်အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လို့ပြောသွားပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတယ်ဆိုရင်လည်းဟုတ်သက်တာခွင့်ရရအောင်အားလုံးကဝိုင်းပြီးတော့ကြိုးစားပေးရမယ်အဲဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရင်းမြစ်ကဒီပြတင်းတောက်ဒီပြတင်းယူတဲ့ဒီမှာသူဆက်ဆံရာပြတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအားလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့ပြတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေကအဲကိုယ်လူတွေကိုဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကစမတော်တွေပါလို့အဖြစ်သွားပြီးတော့မှဒီဂျိုးလိုပုံဖော်နေတာမျိုးမဟုတ်ဘဲနဲ့ငါတို့ရောပါတီလူတွေလည်းငါတို့ရောဟိုလုံးချာရှိတာတွေကိုဗာရီနားလုံးချုပ်ခဲ့တယ်ပုံပုံကိုပြန်ပြီးတော့လည်းဝေဘာမှုလို့ရတယ
်ဟုတ်ကဲ့ပါဦးစီတော်မြင့်ကျွန်တော်တို့အချိန်ကတော့ပဲကြားလို့ပါဦးစီတော်မြင့်ဦးမြင့်တော်ဘောင်စွန်းနေသူနားဆင်သူတော်တော်ဆင်အောင်လို့အထူးပဲကျေးဇူးတင်ပါခင်ဗျာ